အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့တန်းခတ်မှုအများစုကိုဖယ်ရှားဖို့မကြသေးခင်တုန်းကပဲကြေညာလိုက်တဲ့အပေါ်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကကာကွယ်ပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ဝါရှင်တန်ခရီးစဉ်မှာအတူရှိနေခဲ့တဲ့အမေရိကန်သံအမတ်ကြီးစကော့မာဆီယာကခရီးစဉ်နဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြို့အမေရိကန်တန်ရုံမှာသတင်းစာရှင်းလင်းပွဲတရကျင်းပချိန်မှာပြောဆိုခဲ့တာပါ။အပြည့်စုံကတော့ကိုရိုင်းတွားရောက်တင်ယူခဲ့တဲ့ VOA ဝိုင်းတော်သားကိုအောင်လင်းဦးကပြောပြပေးမှာပါ။
ဒီမှာဆိုရင်ထိတန်းကောင်းဆောင်တူဖြစ်ဒေါ်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့အင်ဂျီရောမှာတွေ့ဆုံပြီးနောက်မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားဖို့ကြေညာခဲ့တာအချိန်မတန်သေးတဲ့လုပ်ရဖြစ်ဝေဖန်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကကာကွယ်ပြောဆိုလိုက်တာဖြစ်ပါတယ်ဒီမိုကရေစီပြောင်းလဲတွေတွေ့မြင်နေရတဲ့မြန်မာနိုင်ငံမှာပိတ်ဆို့တန်ခတ်မှုတွေဆက်ထားခြင်းအပြင်အကောင့်ထက်အစိုးရပုံများနိုင်တာကြောင့်ပြန်လည်ရုပ်သိမ်းဖို့စုပ်ပြစ်ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာဆီယားကပြောဆိုလိုက်တာဖြစ်ပါတယ်
A decision to lift sanctions, you could argue, there's some costs.
ပိတ်ဆို့တကယ်မှုတွေဖျက်ရတာဟာမျက်နှာစုစုမှုတွေရှိတယ်လို့စောရကတက်မြင့်ကုန်မယ်ဆိုမြင့်ကုန်လို့ရနိုင်ပါလေ။တချို့ကိစ္စတွေမှာဖိအားပေးနိုင်တဲ့အခြေအနေတွေစိုးစိုးနိုင်တယ်လို့လူတို့ကစိုးရင်ကောင်းစိုးရင်နိုင်ပါလေ။ဒါပေမဲ့တစ်ဖက်မှာလည်းတကယ်မှုတွေဆက်တာချင်းအဖြစ်မြန်မာနိုင်ငံအတွက်စိုးစိုးမှုတွေရှိလာတယ်လို့ကျွန်တော်တို့ကမြင်ပါလေ။ပိတ်ဆို့တကယ်မှုတွေဟာယင်းနည်းနယ်မှုတွေကိုအာမပေးတဲ့အတွက်ကြောင့်ပါ။ဒါကလည်းအမေရိကန်အတွက်တည်းမကောက်ပါဘူး။နိုင်ငံတကာကွန်မြူနတီလည်းထိခိုက်နိုင်ပါလေ။ဒီလိုပဲဗဏ္ဍာရေးနဲ့ငွေကြေးလဲပြမှုတွေကိုလည်းအာမပေးပါဘူး။ဒါကြောင့်လဲဒီမိုကရေစီအပြောင်းလဲတွေကိုဘယ်လိုအားပေးမလဲလို့ကျွန်တော်တို့ကြည့်တဲ့နေရာမှာဒဏ်ခတ်မှုတွေကိုရိုးသိမ်းတဲ့အခါကြုံရတဲ့စိုးစိုးမှုတွေနဲ့ဆက်ထားရင်ကြုံရမဲ့စိုးစိုးမှုတွေကိုချိန်ထိုးကြည့်ရပါလေ။ဒီနေရာမှာဒဏ်ခတ်မှုတွေကိုဆက်ထားလို့စိုးစိုးရတာတွေဟာဖယ်ရှားရတာထက်ပိုမိုကြီးမားတယ်လို့ကျွန်တော်တို့အနေနဲ့အလေးနဲ့ခန်းစားမိပါရယ်။
တန်ခတ်မှုတွေဖျက်ရှားရမှာအရင်ကအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကပြစ်မှတ်ထားတန်ခတ်ထားတဲ့လူပုဂ္ဂိုလ်နဲ့လုပ်ငန်းတွေအဖွဲ့အစည်းတွေထတော်များကိုနာမည်ပြစင်းကနေပြန်လည်ပြစ်ချက်ပြမှာဖြစ်တဲ့အတွက်ဒီမိုကရေစီပြုရင်ပြောင်းလဲရေးကိုတချင်ကအားမပေးတဲ့သူတွေလည်းအခွင့်အရေးတချို့ရကောင်းရသွားနိုင်တယ်လို့လည်းတန်မတ်ကြီးကလက်ခံပြောဆိုကြတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်ဆေးရတဲ့ဆက်ဆက်လက်ထက်ကနိုင်ငံရေးလူခွင့်ရေးလွတ်လပ်မှုတွေမရှိဘူးဆိုပြီးအမေရိကန်ဆွေရကပိတ်ဆို့တန်ခတ်မှုတွေချမှတ်ထားကြပေမဲ့ခုကအယက်သားစစ်စစ်ဆိုးရလက်ထက်မှာအရင်လိုဆက်လက်ရေးယူနေဖို့မသင့်တော့ဘူးလို့အမေရိကန်အနေနဲ့ယုံကြည်ကြောင်းလဲပြောဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဝါရှင်တန်ခီးစင်ဟာနိုင်ငံဆက်ဆံရေးအတွက်အောင်မြင်မှုမှတ်တမ်းတစ်ခုဖြစ်နေလဲတန်မတ်ကြီးကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတရုတ်ကွန်မြူနတီအပေါ် Global Times သတင်းစာမှာဒီကနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်းပါးမှာတော့ဒေါ်ဆန်းစုကြည်ရဲ့ခီးစင်ဟာအမေရိကန်ရဲ့တန်ခတ်မှုတွေအလုံးကိုဖယ်ရှားပြီးရွှေဦးထန့်ပြန်မလာနိုင်တဲ့ခီးစင်ဖြစ်တယ်လို့ရေးသားထားပါတယ်။ဒီခီးစင်ဟာအမေရိကန်မြန်မာဆက်ဆံရေးမှာအဆင့်တစ်ဆင့်ကိုတက်လန်းလာတွေ့ရပေမဲ့မရေရာမတိကျတဲ့အခြေအနေတွေရှိနေစေဖြစ်တယ်လို့လည်းဖော်ပြထားတာပါ။တန်မတ်ကြီးမှဆေးကတော့အခုခီးစင်ကနေအခွင့်အလမ်းကောင်းတွေဖန်တီးပေးနိုင်တယ်လို့ပြောဆိုခဲ့ပါတယ်။
The visit was about continuing and building the partnership between our countries. And the announcements that were made last week were, I think, will contribute, I hope significantly, to economic opportunities in this country.
မိဘဆက်ဆံရေးတွေကိုစတင်ထားဖို့နဲ့စီစောက်သွားဖို့ပါပြီးခဲ့တဲ့တနေ့ပတ်ထဲမှာတရားခေတ္တတွေလည်းဒီတိုင်းမိမှာစီးပွားရေးအခွင့်အလမ်းတွေပေါ်ပေါက်လာအောင်သူးသားသာပံ့ပိုးပေးနိုင်လိမ့်မယ်လို့ယူဆပါတယ်ဒါကြောင့်လည်းကြီးမားတဲ့ခြေလှမ်းတရေလို့ထင်ပါတယ်ခေဦးထက်တဲ့အခြေအနေမျိုးဖြစ်လာဖို့အတွက်ကတော့နောက်ထပ်လှုံ့ဆော်ရမယ့်ကိစ္စတွေလည်းအများပြားရှိနေတုံးပဲဖြစ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်စုကြည်နဲ့သမ္မတဥဘာမာတို့ရဲ့အင်ဂျီရောမှာပြီးခဲ့တဲ့သတင်းပတ်တွင်တွေ့ဆုံမှုပြီးကြေညာခဲ့တဲ့မြန်မာနိုင်ငံကဒေသနဲ့လက်စားလုပ်ငန်းတွေအတွက်ဒေါ်လာ100သန်းအာမခံကူညီမဲ့အစီအစဉ်ကိုလည်းဒီကနေ့ရန်ကုန်မြို့အမေရိကန်တန်ရုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲစတင်မိတ်ဆက်ပေးခဲ့ပါတယ်ခင်ဗျာ